ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကလက်နက်ခဲယမ်းကူညီဖို့ပန်ကြားတာကိုညှင်းပယ်ခဲ့ပြီးစစ်ပွဲကိုအဆုံးသတ်ကြဖို့ယူကရိန်းသမ္မတကိုရောရုရှားသမ္မတဗလာဒီမီယာပူတင်ကိုပါသူတိုက်တွန်းခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောက်ကြနေမှာပြောပါတယ်စီးပွားရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ20အဖွဲ့ G20 ထိပ်သီးအစည်းအဝေးရဲ့လက်ရှိအလှကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုဝင်ဘာလကျရင်ဘာလီကျွန်းမှာအင်ရှင်ဖြစ်လက်ခံကျင်းပမဲ့ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဇယ်လင်စကီကိုရောသမ္မတပူတင်ကိုပါဖိတ်ကြားထားပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အမေရိကန်ဗြိတိန်နဲ့ကနေဒါတို့လိုG20 အဖွဲ့ဝင်နိုင်ငံတချို့ကသမ္မတပူတင်ကို G20 ထိပ်သီးအစည်းအဝေးမဖိတ်ဖို့အင်ဒိုနီးရှားကိုတိုက်တွန်းထားတာပါဒါပေမဲ့လည်းသမ္မတဝီဒိုတို့ကအင်ဒိုနီးရှားအနေနဲ့ G20 ကိုစီလုံးညီညွတ်စေခြင်းပြီးအကွက်ကွဲအပြတ်ပြားမဖြစ်စေခြင်းဘူးလို့ပြောပါတယ်ယူကရိန်းနိုင်ငံက G20 အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့အလဲကြဥက္ကဋ္ဌတွေအနေနဲ့အရင်နှုန်းကလည်းတခြားနိုင်ငံခေါင်းဆောင်တွေကိုဧည့်သည်တော်တွေအဖြစ်ဖိတ်ကြားခဲ့မှုပါတယ်။ဒါပေမဲ့လည်းသမ္မတဇယ်လင်စကီတယောက်ရေးဟာစစ်မြေပြင်အခြေအနေအပေါ်မှာအဓိကမူတည်နေတယ်လို့ယူကရိန်းဆိုရအဖွဲ့အကြီးတန်းတာဝန်ရှိသူတူဖြစ်တဲ့ Vysotsky Taras ကကြာသပတေးနေ့မှာပြောခဲ့ပါတယ်။သမ္မတပူတင်ကတော့ထိပ်သီးအစည်းအဝေးတက်ဖို့ရည်ရွယ်ထားပေမဲ့အွန်လိုင်းကနေတမလားလူကိုယ်တိုင်တမလားဆိုတာမဆုံးဖြတ်ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောခဲ့ပါတယ်။